ဟုတ်ကဲ့အထူးကုဆရာဝန်ကြီးဒေါက်တာသတိခင်ဗျာကျွန်တော်တို့မြန်မာနိုင်ငံထဲမှာစစ်ပွဲတွေကပိုကျက်ပြန့်ပြင်းထန်လာတဲ့အချိန်မှာပဲဒီစစ်မှုမထမ်းမနေရဥပဒေပေါ့နော်ထုတ်ပြန်အပြီးမှာပြည်သူတော်များများပေါ့ဆရာရယ်စိတ်ပိုပြီးတော့ကြီးကြီးမားမားဖိစီးလာပြီးတော့တချို့လူငယ်တွေဆိုလို့ရှိရင်ဒီစိုးရိမ်ထိတ်လန့်တဲ့အခြေအနေကိုဖြစ်နေတာကိုကြားရလို့ဆရာရယ်ဒီအချိန်လေးကိုစိတ်ပိုင်းဆိုင်ရာဘယ်လိုရင်ဆိုင်သင့်တာကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့ဒီစစ်မှုထမ်းဥပဒေကတော့ကျွန်တော်တို့တနိုင်ငံလုံးမှာရှိတဲ့အလွှာအသီးသီးဟိုလူငယ်တွေကိုအထူးသဖြင့်ပေါ့နော်အဲသက်လက်ပိုင်းတွေလည်းပါတယ်ခင်ဗျာအားလုံးကိုဒီ impact ပေါ့ဒီတော်တော်လေးကိုကြက်ရိုက်သွားတဲ့ကိစ္စကိုဒီနှစ် February လပေါ့မှတ်မှတ်ရရအာနာသိန်းတာ3နှစ်တင်းတင်းပြည့်သွားတဲ့အချိန်မှာထွက်လာတယ်ခင်ဗျာအဲကျတော့ကို့အလို့ကိုလုံနေတယ်လူငယ်တွေကို့တလန်းကိုရှားနေတယ်ကို့ပညာကိုသင်နေတယ်နိုင်ငံသားထွက်ဆရာရှိတာလည်းထွက်တယ်ပြန်ဝင်ရင်လည်းဝင်မယ်အဲ့လိုမျိုးတိုးတက်ရာတိုးတက်ချောင်းလုံနေတဲ့လူငယ်တွေရဲ့အနာဂတ်ကိုအတင်းကာရောပေါ့နော်စစ်မှုမထမ်းမနေရဆိုတာကိုဥပဒေနဲ့ထုတ်လိုက်တဲ့အခါကျတော့တကယ်ကိုကျွန်တော်တို့တိုင်းပြည်တစ်ခုလုံးကိုဒီပြည်သူပြည်သားတွေအားလုံးကိုလူငယ်တွေရောသူတို့မိဘတွေရောဆွေမျိုးတွေရောမိတ်ဆွေတွေရောဒါတကယ်ကိုအစိုးဘက်ကနေတက်ရောက်မှုကြီးလို့မြင်တယ်ဆိုတော့အဲ့ဒီကနေစပြီးတော့မှကျွန်တော်လေ့လာကြည့်လိုက်တဲ့အခါကျတော့မိသားစုတော်တော်များများခြေမကင်မိလက်မကင်မိဖြစ်ကုန်လေဒီတချို့ဒီလူငယ်လေးတွေရှိတယ်မိဘတွေဆိုရင်ကြောက်လန့်တကြားစောက်တရမရကိုဖြစ်ကုန်လေဆိုအမှန်ကတော့ဗျာဒီလိုဥပဒေကကျွန်တော်တိုင်းတစ်ပါးကနေကျူးကျော်လာတဲ့အချိန်မှာကိုယ်နိုင်ငံကိုကာကွယ်ဖို့အားတက်ပြီးရောပြည်သူပြည်သားတွေကဝင်ရမယ်အချိန်မျိုးမှာလောက်ရတယ်ဥပဒေမျိုးဖြစ်ပြီးမယ်အခုကတော့ကိုယ်ပြည်တွင်းထဲမှာကိုယ်လူတွေကိုကိုပြန်ပြီးတော့ဒုက္ခပေးရမယ်အလုပ်ကိုမလုပ်ချင်တဲ့အလုပ်ကိုလုံးဝမလုပ်ချင်တဲ့အလုပ်ကိုအသက်နဲ့ရင်းပြီးတော့ဝင်လို့ရမယ်ဆိုတော့တကယ်ကိုအကုန်လုံးအချက်တွေ့သွားတယ
်ဟုတ်ကဲ့ဆရာအဲ့တော့ဟိုဘလောက်ထိကြီးကြီးမားမားစိုးရင်ထိတ်လန့်မှုကဖြစ်နိုင်လဲဆရာကြီ
းအဲ့ဒါကတော့ကျွန်တော်တို့အခုဟို panic အချိန်ပဲဗျာ panic ဆိုတော့တကယ်ကိုစောက်တီရမရဒီတောကတွေငယ်ရိတ်တက်တဲ့အချိန်ပဲပြီးရင်လဲပိုဆိုးမလားဆိုတာလူတွေကတွေးပူနေကြတာပေါ့ဆိုတော့အဲ့ဒီမှာလူတွေကစပြီးတော့စဉ်းစားရတာကတကယ်လို့တားလေသမီးလေးစစ်သေးဝင်သွားရင်ဘာဖြစ်မလဲဆိုတော့ကျွန်တော်တို့ research စကားနဲ့ပြောရရင်တော့ likelihood ပေါ့ဖြစ်နိုင်ခြေတွေကတော့နှမျိုးရှိတယ်ဗျပထမတစ်မျိုးကစစ်တနံပေးလိုက်ပြီးတော့မှရှေ့တန်းကိုပို့လိုက်ရင်တော့ဒါမိဘတွေစဉ်းစားတာเนาะကလေးတွေစဉ်းစားတာကိုကျွန်တော်ကစဉ်းစားကြည့်တာအဲ့မှာအញ្ញာရပြီးတော့ဒုက္ခတာလည်းဖြစ်သွားနိုင်တယ်တိုက်ပွဲကြတဲ့အထက်လည်းပါသွားနိုင်တယ်ဆိုတော့clear and present dangers ra shin shin lin lin ne aku a chain ma phit ni de anaye yi be lo
let alone anaye yi ba sia na
man ne kya da jaw mo lo lu ri ga so yin pu ban ni da ga human reaction ne ma ka u let shi a chain ni phit de lo chano myin naw a da ga number 1 number 2 ka kan kaung lo mya ko wa ai the pa ma twa hu so yin taw ma aku do a lo de lo wa me a lo chi so ra u chet chin myin ne bya ဥပမာဒီကလေးတွေကိုအညာဒေသများအင်ဂျီပေါင်းတသိန်းနီးပါးဗျာ9000 8000မီးရှို့ခံရတဲ့နေရာအဲ့ဒီမှာဒီကလေးတွေကကိုမလုပ်ချင်တဲ့အလုပ်တွေရွာတွေမီးရှို့ရမယ်ရဲရဲဆက်ဆက်ဆိုတော့တကယ်ကိုတော်တော်ကိုကြောက်စရာကောင်းတဲ့အလုပ်မျိုးကိုဝင်လုပ်ရမယ်ဆိုတော့ကျွန်တော်ကိုချင်းစားပါတယ်ဗျာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုအလားအလာအတွေ့အကြုံမျိုးပေါ့နော်အရင်ကြုံခဲ့ဖြစ်ခဲ့မှုတဲ့အနေအထားမျိုးပေါ့အခုနေထားကိုရှင်းသောင်းပါဆရာရှိခဲ့လား
နိုင်ငံတကာမှာတော့အင်အားကြီးနှစ်နိုင်ငံပထမဆုံးခေါင်းတွေရောက်လာတာကရုရှားမှာအဲ့လိုပဲလူငယ်တွေကိုဒီ compulsory ပေါ့နော်မဝင်မနေရစစ်မှုထမ်းခိုင်းတာကျွန်တော်တို့အခုဥပဒေလိုပဲဆိုတော့အဲ့ဒီမှာရုရှားမှာရာဇဝင်ပြန်ကြည့်လိုက်ဗျာအာဖဂန်မှာလည်းတသောင်းခွဲလောက်တည်သွားတယ်ရုရှားစစ်သားတွေနောက်ပြီးတော့အခုဆိုရင်ကျွန်တော်တို့ယူကရိန်းမှာအများကြီးတည်တော့အတင်းကိုသူတို့ကရှေ့တန်းကိုကလေးတွေပို့တော့ရုရှားကလေးတွေကထွက်ပြေးနေတယ်ရှောင်နေတယ်ဒုတိယကတော့ကျွန်တော်တို့ငယ်ငယ်တုန်းကအမေရိကပေါ့ဗီယက်နမ်ဝါမှာကျွန်တော်မှတ်မိတယ်ကက်ဆက်ကလေးမိုဟာမက်အလီယာစစ်မှုမထမ်းကျင်တော့ထောင်ထဲဝင်သွားတယ်ဆိုတော့အဲ့ဒီခေတ်တုန်းကဆန္ဒပြတာကြီးလေအမေရိကမှာအများကြီးဖြစ်တယ်ဗျ
ဟုတ်ကဲ့နောက်ဒီအမေရိကန်နဲ့နေဆက်ပါနေဆက်တဲ့ကနေဒါဘက်ကိုလည်းထွက်ပြေးအဖွဲခံခဲ့ကြပါသေးတယ်ဆရာ
ဟုတ်ကဲ့အဲ့ဒီတုန်းကဒီဗီယက်နမ်ဝါမှာအမေရိကန်အစိုးရအတင်းလွတ်လိုက်လို့ဘလောက်လောက်ဆုံးပါသွားတယ်ထင်လဲအမေရိကန်စစ်သား9,000-9,000လောက်ကျသွားတယ်ဆိုတော့အစိုးရတွေကအတင်းစစ်သားဆွဲတင်လို့ညွတ်တလူလူရှိတဲ့လူငယ်လေးတွေအသက်စတေးရတာက ကပားရဲ့ example
ဟုတ်ကဲ့ဗျာဒီပါစစ်ကို
မှန်ပါတယ်ခင်ဗျာနောက်ပမာရဲ့ example လေးကျွန်တော်တင်ပြခြင်းနဲ့ဂျပန်ခေတ်မှာဒီဂျပန်ဖက်စစ်စစ်တပ်ကကျွန်တော်တို့တန်ဖြူစရက်မှာယူရီးယားနဲ့ပမာနဲ့ကိုမီတာလန်ဖောက်တော့ချွေးတက်ဆွဲတာဗျာ9000ကျော်လောက်ကိုအတင်းဆွဲသွားတာဗမာတပြည်လုံးလိုက်ဆွဲပြီးတော့နေဆက်ကိုပို့လိုက်တော့ပြန်လမ်းမရှိပဲခိုးမှာငှက်ပြားလို့ဝန်းလျှောလို့အစာချုပ်တဲ့ပြီးတော့အများကြီးဗမာတွေတောင်းပေါင်းများစွာတည်သွားတယ်အဲ့ဒီမှာနော်ဆိုတော့ဒီတစ်ခါတော့ကို့အသက်ပါကိုမလုပ်ချင်တဲ့ကိစ္စတွေစတိရမယ်ဆိုတော့လက်ရှိချိန်ကအလွှာအားလုံးမှာထိတယ်ယောက်ျားလေးမိန်းကလေးတွေလူငယ်တွေအကုန်လုံးထိတယ်ဂျန်ဆက်တွေကိုဥတီပြီးတော့တိုက်ခိုက်တယ်ဆိုတော့ကျွန်တော်တို့ဗမာပြည်ကလူငယ်တွေကချက်ချင်းနဲ့ချက်ကလေးတွေလို့ဒီလက်ခုပ်တရားရည်လို့စစ်အစိုးရရဲ့လှုပ်ချင်တာလှုပ်သမျှကိုခံရမဲ့ဘဝရောက်နေတော့ကျွန်တော်တော်တော်လေးကိုစိတ်မကောင်းဖြစ်မိတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုကတော့ထွေထွေသဘောဖြစ်လေရှိတဲ့စိတ်ပိုင်းဆိုင်ရာဒီစိုးရိမ်ထိတ်လန့်မှုကြီးဖြစ်သွားတာပေါ့
ဟုတ်ကဲ့
အဲ့တော့စိတ်ပညာအရာရောစိတ်ပိုင်းဆိုင်ရာကျမရွှေတောင်အရာပေါ့နော်ဘလို့တသက်မမတ်ပြဿနာမျိုးတွေကိုကျုံရနိုင်တယ
်မှန်ပါတယ်ခင်ဗျာစိတ်ပိုင်း mental health ကနေစဉ်းစားမိတော့ပထမဆုံးကတော့ကျွန်တော်တို့ threat and traps လားstress ရာချင်းချောင်းမှုခံရတယ်ဒုတိယကတော့ trap ဖြစ်နေတာဗမာပြည်ထဲမှာကပိတ်မိတယ်အဲ့ကြတော့ထွက်ပြေးမယ်ဆိုရင်ကားပေါ်ကဆွဲချမလားမသိလေစိတ်ကလည်းပိတ်ပန်းမလားမသိဆိုတော့တော်တော်လေးကိုအဲ့ဒီချင်းချောင်းပိတ်ခံနေရတဲ့ဟာစိတ်ကြမ်းမှရေး point of view ကကြည့်ရအလွန်ဆိုးရွားတယ်အလွန်ကြောက်စရာကောင်းတယ်အဲ့ဒါနံပါတ်1နံပါတ်2က society and distress ပြကျွန်တော်တို့ society မှာဖြစ်သွားတယ် trauma ကြီ
းလူအတိုင်းဝိုင်းကြီးတစ်ခုလုံးမှာဖြစ်တဲ့ကြီးမာတဲ့စိတ်တန်ရပါချာနော
်မှန်ပါတယ်ခင်လူအတိုင်းဝိုင်းမှာ
ဟုတ်ကဲ့ဆရာအဲ့တော့ဆရာကြီးဒီစိတ်တန်ရကြီးကိုဘယ်လိုပိုင်းခြားဂရင်တွေ့တင်တာကိုရှေ့ပတ်မှာဆက်ပြောအောင်ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ